ဆုံးဖြတ်ချက်အမှတ်2669တဲ့ညီကိုစားပြုဒီမိုကရေစီလမ်းကြောင်းပေါ်မြန်မာနိုင်ငံပြန်ရောက်အောင်အားလုံးပါဝင်တဲ့ဆွေးနွေးရေးကိုအမေရိကန်ပြည်ထောင်စုကထောက်ခံလိုက်ပြီးကျယ်ပြန့်နှက်ဆက်တကမ္ဘာလုံးလှုပ်ဆောင်ကြခြင်းအပြင်သာလက်ရှိကြောက်မဲ့ဖွဲ့ပဋိပက္ခကိုငြိမ်းချမ်းပြန်ပြသစွာအဆုံးသတ်နိုင်မှာပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကပြောကြားလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်များနဲ့အဖွဲ့ဝင်မဟုတ်သူများတိုင်ပင်နှိမ့်တော့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ Area Formula Meeting ခေါ်နှိမ့်တော့ဖလဲပွဲမှာတမ်မတ်ကြီးလင်ဒ်သောမတ်စ်ဂရင်းထရီကဗိုလ်သူတွေကကြေကြာလိုက်တာပါစစ်ကောင်စီရဲ့အကြမ်းဖက်မှုတွေပေါ်လုံခြုံရေးကောင်စီကအရေးယူဆောင်ရွက်ဖို့လဲမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကဆွေးနွေးတော်ပါတယ်စစ်ကောင်စီရဲ့လေးစည်းဝယ်ယူနိုင်မှုနဲ့စစ်ကောင်စီကိုလက်နဲ့ကြောက်ချရေးကတ်တပ်ပိတ်ပင်ဖို့လဲအမေရိကန်တမ်မတ်ကြီးကတောင်းဆိုပါတယ်2024ခုနှစ်မေလအထိ9လတာအတွင်းစစ်ကောင်စီက၄ကြောင်းတိုက်ခိုက်တာဟာ2022နဲ့2023ခုနှစ်တိုက်ခိုက်ခဲ့တာတဲ့ပိုများနေပြီလို့လည်းသတ်မှတ်ကြီးကပြောပါတယ်။မြမကိစ္စကိုချစ်ကရမှာကလေးတွေကိုဦးစားပေးထားတဲ့ချင်းကက်ရမှာဖြစ်ပြီးငြိမ်းချမ်းပြည်ဒီမိုကရေစီကြတဲ့မြမအနာဂတ်အတွက်ဦးဆောင်နေကြသူတွေကိုအပြည့်အဝထောက်ခံကြောင်းလည်းပြောဆိုသွားခဲ့ပါတယ်။အထူးသဖြင့်လူငယ်ကောင်းဆောင်တွေနဲ့ဒီမိုကရေစီလှုပ်လှတဲ့အဖွဲ့တွေကိုထောက်ခံတယ်လို့အမေရိကန်သတ်မှတ်ကြီးကပြောပါတယ်။